Welcome to the Voice of America in Burmese.
Mingla mne khe ma cha. Washington ni raw view American tan ga ni 2020 September la 8 inga ni mne khe season rwe go Myanmar samajin mne 6 na yi ga ni 9 na yi thi line kilometer 2440 ne 51 line kilometer 190 rwe ga ni thau lwan pe ni ba bi. Chuma chin myo tat ba. Di mne khe tadin rwe go ko yin min thun na du pyo pya pe ba me.မကြာခင်နှစ်တွေအတွင်းကုနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ကောင်းမွန်အောင်မြင့်တင်ခဲ့တဲ့နိုင်ငံတွေဟာကိုဗစ် -19 ကာယရောဂါကျရောက်ချိန်မှာကြံ့ကြံ့ခံနေတာတွေ့ရကြောင်းနဲ့ကမ္ဘာနိုင်ငံတွေအနေနဲ့လူမှုကျန်းမာရေးကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးနောက်လာမယ့်ကာယရောဂါအတွက်အသင့်ပြင်ထားကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
် This will not be the last pandemic
အခုကျောင်းရတဲ့ကာယယောဂဟာနောက်ဆုံးကျောင်းရတာမျိုးမဟုတ်ဘဲလူနေမှုဘဝထဲမှာယောဂဖြစ်ပွားတာတွေကာယယောဂနဲ့ရင်ဆိုင်ရတာတွေဟာတမိုင်းတစ်လျှောက်မှာရှိနေတာဖြစ်တဲ့အတွက်ဒါမျိုးကျောင်းလာရခြင်းမှာကမ္ဘာတစ်လွှားအသင့်ဖြစ်နေရမှာဖြစ်ကြောင်းပြောပါတယ်။မကြာခင်နှစ်တွေထဲမှာနိုင်ငံအများပြားဟာစီးပညာရမှာတိုးတက်အောင်ကောင်းကောင်းလုပ်နိုင်ခဲ့ပေမဲ့ကုသယောဂဖြစ်ပွားမှုတုံ့ပြန်ဆောင်ရွက်ရမှာအဓိကကျတဲ့အချိန်ကလူမှုချမ်းသာရေးစနစ်ကိုဒီလိုရှုထားတာများနေတယ်လို့လည်းဝေဖန်ပါတယ်။ဒီထဲမှာထိုင်း၊မွန်ဂိုလီးယား၊ဆင်နီဂေါနဲ့တချို့နိုင်ငံတွေရဲ့ COVID-19 virus အတွက်တုံ့ပြန်ဆောင်ရွက်မှုတွေအတွက်တော့ချီးကျူးလိုက်ပါတယ်။တနင်္လာနေ့မှာပဲကမ္ဘာတစ်လျှောက် coronavirus ကူးစက်မှုတတိယအများဆုံးဖြစ်နေတဲ့အိန္ဒိယကတရက်တွင်းအကူးစက်ခံရသူ6000ကျော်နဲ့ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်သွားပြီးဘရာဇီးနိုင်ငံတည်းပိုများသွားပါတယ်။ဂျမ်းနီဆေးအုံမှာဆေးကုသမှုခံယူနေတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်ရှိနာဗာလ်နီရဲ့ကျန်းမာရေးအခြေအနေဟာတိုးတက်လာနေပြီဖြစ်ပြီးအခုဆိုတတ်ထားတဲ့ဆက်တွေပါဖယ်ရှားလိုက်ပြီဖြစ်တယ်လို့ကိုရင်းအင်ဂါတွေလည်းပြန်ပြီးအလုပ်လုပ်နေပြီလို့ဆေးအုံကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နာဗာလ်နီဟာဆာဗီးယားကနေမော်စကိုကိုလေယာဉ်နဲ့အသွာနာမကျန်းဖြစ်ခဲ့တဲ့အတွက်လမ်းမှာအရေးပေါ်ဆင်းရဲပြီးအော့မ်စ်မြို့မှာဆေးကုသမှုခံယူနေရကနေနေ့ရက်အကြံမှာဩဂုတ်လ22ရက်နေ့မှာတော့ဂျာမနီဆေးရုံကိုပြောင်းရွှေ့အကူအတာခံခဲ့တာဖြစ်ပါတယ်။ဂျာမန်ဓာတ်ရုပ်လက်နဲ့ကျွမ်းကျင်သူတွေကတော့သူဟာဆိုဗီယက်ရုရှားခေတ်ကတုံးတဲ့အာယုံကျော်ထိခိုက်စေတဲ့ Novichok အမျိုးအစားဓာတ်ရုပ်စိတ်မိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ရုရှားကတော့လက်မခံပါဘူး။အသက်44နှစ်ရှိပြီဖြစ်တဲ့နာဗာလ်နီရဲ့အခြေအနေကတိုးတက်လာကြောင်းနဲ့သူဟာပြောဆိုတာကိုနားလည်တုံ့ပြန်ပြီဖြစ်ပေမဲ့ပြင်းထန်တဲ့အစိတ်တန်ခံစားနေရဆဲဖြစ်ကြောင်းဆေးရုံကပြောပါတယ်။ဂျာမနီအစိုးရကတော့နာဗာလ်နီအစိတ်ခတ်ခံရတဲ့ပတ်သက်ပြီးဖြေရှင်းမှုအတွက်ရုရှားကိုတောင်းဆိုခဲ့ပါတယ်။ဘယ်လာရုစ်နိုင်ငံမှာသမ္မတအလက်ဇန္ဒားလူကာရှန်ကိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဇက်တိုက်လုပ်နေတာမှာသတင်း၅ပတ်ထက်ကိုရောက်လာနေပြီဖြစ်ပြီးတနင်္လာနေ့မှာတော့မင်းစ်မြို့မှာအတိုက်ခံခေါင်းဆောင်တဦးဖြစ်တဲ့မာရီယာကိုလက်စနီကိုဗာကိုဘယ်သူဘယ်ဝမ်းမှခွဲမရသူတွေကဖမ်းဆီးသွားခဲ့ပါတယ်။သူမကိုအရက်ဝင်တဲ့အမျိုးသားတွေကမီနီဘတ်ကားနဲ့အတင်းဝင်ခိုင်းပြီးမောင်းပြေးသွားတာတွေ့လိုက်တယ်လို့ညဉ့်ဉတ်တဲ့တူကပြောပါတယ်ကိုလက်စနီကိုဗာဟာသမ္မတလူကာရှန်ကိုအော်ဂူလာကိုရဲ့ရွေးကောက်ပွဲမှာရှုံးနိုင်ကိုကြိုးစားနေတယ်အတိုက်ခံပူးပေါင်းဆောင်ရည်ကောင်စီကဥဆောင်အမျိုးသမီး၃ဦးထဲမှာဘယ်လာရုစ်မှာကျန်းနေတဲ့နောက်ဆုံးအမျိုးသမီးဖြစ်ပါတယ်သူမနဲ့တူလက်တွဲဆောင်ရည်နေတဲ့အော်ဂါကိုဗာကိုဗာကတော့စနေနေ့မှာပဲပိုလန်နိုင်ငံကိုထွက်ခွာသွားပြီဖြစ်ပြီးသူ့ကိုအာနာဘန်တွေကနိုင်ငံတည်းကနေမောင်းထုတ်ခဲ့တယ်လို့ပြောပါတယ်အဓိကအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဆဗီယက်လာနာတစ်ချန်နော့စကယာကတော့ရွေးကောက်ပွဲပြီးခဲ့တဲ့ကသူ့သားသမီးရယ်နဲ့အတူလီတူရေးနီးယားနိုင်ငံကိုရောက်နေတာဖြစ်ပြီးအခုလိုပြည်ပကိုသွားတာဟာသူ့အသက်အန္တရာယ်ဆိုရင်ရလို့လို့ပြောပါတယ်ရွေးကောက်ပွဲမှာသူ့အနိုင်ရတယ်လို့သမ္မတလူကာရှန်ကိုကကြေညာပေမဲ့ဒီရွေးကောက်ပွဲဟာမဲမတမာမှုတွေရှိတဲ့အတွက်အတိုက်ခံတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂကပါလက်မခံကြပါဘူးAmerican ပြည်အောင်စုရဲ့သမ္မတရွေးကောက်ပွဲမဲဆွယ်မှုတွေဟာတနင်္လာနေ့ကျောက်တဲ့အလုသမားနေအားလိုက်ရမှာတော့ American အလုသမားတွေအရေးပါဝင်ပြည်ရင်းရေးတွေမှာဦးစားပေးပြောဆိုလာကြပါတယ်။ Democratic Party ကနေဝင်ရောက်ရှင်ပြိုင်တဲ့ Joe Biden နဲ့ Kamala Harris တို့အနေနဲ့ကာကွယ်ဆေးဆံရဆန့်ကျင်တဲ့မစင်မကျင်ပြောဆိုမှုတွေအတွက်ချက်ချင်းတောင်းပန်တဲ့နယ်လို့သမ္မတ Donald Trump ကပြောပြီးတနင်္လာနေ့မှာထိုးနဲ့တိုက်ခိုက်မှုတွေဆက်လုပ်ခဲ့ပါတယ်။ Joe Biden ကလည်းသူ့အနေနဲ့ကာကွယ်ဆေးကိုမနက်ဖြန်ကလောက်မှတော့ရစီခြင်းကြောင့်နဲ့တကယ်လို့ရလာတဲ့ကာကွယ်ဆေးကတကယ်ပဲကောင်းနေသည့်တိုင်သမရရဲ့လှုပ်ရက်တွေကြောင့်လူတွေကတုံ့ပို့တုံ့ဆိုင်နေမှာဖြစ်ကြောင်းတနင်္လာနေ့မှာပဲတုံ့ပြန်ပြောဆိုခဲ့တာပါတနင်္လာနေ့မှာဂျိုးဘိုင်ဒန်ဟာနိုင်ငံရေးအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania ပြည်နယ်ကိုတွားရောက်ပြီး ပြည်내မြို့တော် Harrisburg မှာ American အလုပ်သမားအဖွဲ့အစည်းတွေကအကြီးဆုံးဖြစ်တဲ့ AFL-CIO အဖွဲ့ဥက္ကဋ္ဌ Richard Trump ကနဲ့အတူ online လူမှုဆွေးနွေးပွဲကျင်းပဖို့ရှိပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 8.3 MHz ဘိုင်းလိုမီတာ51 kHz 5.85 MHz နဲ့ဘိုင်းလိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်နေပါတယ်ရှင
်။ကျွန်တော်ရင်းမထုံးပါ VOA American အတန်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။နိုင်ငံအတွင်း COVID-19 ကူးစက်မှုမြင့်တက်လာနေတာကြောင့်နိုဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်ပထမဆုံးချိန်မဲဆွဲစည်းရုံးမဲ့အစီအစဉ်ကိုပယ်ဖျက်လိုက်တယ်လို့နိုင်ငံတော်ဒါပေမဲ့ပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်
။မှန်ကြပါလေ။မူလဆိုလို့ရှိရင်ဒီနေ့ညနေရန်ကုန်ဆင်းပြီးတော့ဟိုမဲဆန္ဒနဲ့ဖြစ်တဲ့ပုံမှုကိုဆင်းဖို့ရောနောက်ဟိုစစ်ကြီးဆောင်တို့မှာပဲနောက်နိုင်ငံတော်အလုပ်တစ်ခုပါနော်လုပ်ဖို့ဒါအဲ့ဒါနဲ့အဲ့ဒါကိုကျမ်းမာရေးဝန်ကြီးကဒီကတော့ဘုံတူဆိုလို့ကျွန်တော်ဖြတ်သိမ်းလိုက်ပါတယ်။ဒီအချိန်မှာအဓိကကကျွန်တော်နိုင်ငံမှာအာဏာရှိဆုံးကကျန်းမာရေးဝန်ကြီးဌာနဖြစ်နေတယ်။အဲဒီကျန်းမာရေးဝန်ကြီးဌာနရဲ့ဟိုကြားချက်ကိုကျွန်တော်တိတိကျကျလိုက်နာဖို့လုပ်ရဲ။ကျန်းမာရေးဝန်ကြီးဌာနကဘုံမတူတဲ့ကိစ္စတွေကိုကျွန်တော်တို့မလုပ်ဖို့ပဲ
။နိုင်ငံတော်အတိုင်းအမကစက်တဘာလ9ရက်နေ့က Facebook ကနေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။ဒီနေ့ကတည်းကမြန်မာနိုင်ငံမှာကုသသူ166ရောက်ရှိတယ်လို့အတည်ပြုကြေညာပြီးတဲ့နောက်မှာနိုင်ငံတော်အတိုင်းအမပုဂ္ဂိုလ်ကအခုလိုမဲဆွယ်စည်းဝေးခီးစဉ်ဖြတ်သိမ်းကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဥပယူကတော့မဲဆွယ်စည်းဝေးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြောင်းပါတီဒီနဲ့တိုင်ဝင်တိုင်ထွက်ပါတီလန်တွေနဲ့စီယူရေးလက်ကမ်းစာဆောင်တွေကိုဖြန့်ချိသွားမှာဖြစ်ကြောင်းဒါပေမဲ့မဲဆွယ်မိန်ကွန်းတွားရောက်ပြောကြားတာမျိုးကိုတော့မင်းမဆက်စပ်လုပ်နိုင်မှာမဟုတ်ဘူးလို့လည်း Writers သတင်းကိုပြောပါရယ်မြန်မာနိုင်ငံမှာအောက်ကလလည်းလောက်ထိ COVID-19 ရောဂါပြည်တွင်းကူးစက်မှုမရှိပဲရှိနေတာကအခုကကူးစက်မှု 1,500 ကျော်ရှိသွားပြီဖြစ်ပါတယ်ဒီနေ့လာနေညပိုင်းတုန်းကလည်း COVID-19 ကူးစက်သူ54ယောက်ထပ်မံတွေ့ရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်အစိုးရတွေလက်ထက်မှာဆက်စပ်နေများစွာလက်လူရှုခံထားခဲ့ရလို့ကျန်းမာရေးစောင့်ချက်မှုစနစ်ကအားနည်းနေတာကြောင့်တပ်ပြည်တွင်ကူးစက်မှုကြီးဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့လည်းဆရာဝန်တွေကပြောကြောင်း Reuters သတင်းကပြောပါတယ်အခုချိန်ထိမြန်မာနိုင်ငံမှာ COVID အတည်ပြုလူနာ 1,518 ယောက်ပို့တွေ့ပြီးပြန်လည်နေကောင်းသွားသူ388ယောက်နဲ့တိစုံသူ10ယောက်ရှိပါတယ်ခင်ဗျလိင်ပြောင်းသားသူမျိုးသမီးတူကိုတပ်ဖြတ်ခဲ့မှုနဲ့ဖိလစ်ပိုင်နိုင်ငံမှာပြစ်ဒဏ်ကြာခံနေရသူ American Marine တပ်သားတူကိုဖိလစ်ပိုင်သမ္မတ Rodrigo Duterte ကတင်းလာနေကလူကြီးချက်နောက်ပင်ပေးလိုက်ပါတယ်ပြစ်မှုကျူးလွန်ခဲ့သူ Duterte Joseph Scott Pemberton ကို2015ခုနှစ်မှာလူသားမှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်2014ခုနှစ်အောက်တိုဘာလတုန်းကသူကမြို့တော်မနီလာအနားအလွန်ကပိုမြို့ကဘားဆိုင်တဆိုင်ဂျနီဖာလော်ဒေးဆိုသူလင်ကျောင်းသားသူမျိုးသမီးနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်သူတို့နှစ်ယောက်ကအနားကမော်ဒယ်တစ်ခုကိုတွားရောက်တဲခုပြီးသိပ်မကြခင်နိုင်ဝက်လောက်မှာဂျနီဖာလော်ဒေးဟာအင်တာနက်မှာတွေ့ဆုံနေတာကိုမော်ဒယ်ဝန်ထမ်းတွေကတွေ့ရတာဖြစ်ပါတယ်တည်ဆုံးသူလော်ဒေးရဲ့မိသားစုရှိတဲ့တွင်နဲ့လူခွေရေလှူရှားသူတွေကတော့ပမာတန်ကိုလူကြီးချက်တော်ကပေးလိုက်တာကိုအမေရိကန်နိုင်ငံကမျက်နှာသာပေးတဲ့လို့ရဖြေဝေဖန်ခဲ့ကြပါတယ် The Washington Post တွင်သာရဲ့ပြည်တိုင်းဆောင်ပါရှင် Saudi သတင်းသမားဂျမဲခါရှော့ဂျီကိုလွတ်ကြံခဲ့မှုမှာပါဝင်ခဲ့တဲ့လူရှိဦးကို Saudi တရားရုံးတစ်ခုကထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်လွတ်ကြံမှုတဲ့ပါဝင်သူ9ဦးကိုထောင်ဒဏ်နဲ့20စီနဲ့ကျန်3ဦးကိုတော့ခုနှစ်နှစ်20နဲ့အကြာချမှတ်လိုက်တယ်လို့ Saudi နိုင်ငံပိုင်သတင်းဌာနကတင်းနာနေကကြေညာလိုက်တာဖြစ်ပါတယ် American နိုင်ငံမှာနေထိုင်သူခါရှော့ဂျီဟာ2018ခုနှစ်က Turkey နိုင်ငံ Istanbul မြို့မှာရှိတဲ့ Saudi ကောင်စစ်ဌာနထဲမှာအသက်ခံခဲ့ရတာဖြစ်ပါတယ်သူလက်ထပ်ပွဲအတွက်ကောင်စစ်ဆိုင်ရာဆာဝေးဆာရာနီကိုသွားယူသူလက်ထပ်မဲ့တူရကီသူဟာဒစ်ဆန်ဂျက်စ်အဆောက်အုံပြမမှာစောင့်နေတော့ကောင်စစ်ဌာနတဲ့အသက်ခံခဲ့ရတာဖြစ်ပါတယ်ခါရှော့ဂျီဟာလက်ရှိဆော်ဒီအရှေ့မင်းသားမိုဟာမက်ဘင်ဆာမန်ကိုအစင်းဆိုင်ဝေဖန်ခဲ့သူတူဖြစ်ပါတယ်ခါရှော့ဂျီရဲ့ရည်စားအပါအဝင်ဝေဖန်သူတွေကတော့ဆော်ဒီတရားစီရင်ရေးနှိကွေမှုနဲ့ရှုတ်ဝတ်ထားမှုတွေကိုဝေဖန်ရှုတ်ချခဲ့ပါတယ်American Bo Tao Lai Agency CIA ကတော့ Khashoggi ကိုတပ်ဖြတ်ဖို့ Saudi Asia မင်းသား Mohammed bin Salman ကအမိန့်ပေးခဲ့တဲ့ဆိုတာကို90ရာခိုင်နှုန်းကနေ100ရာခိုင်နှုန်းကြာယုံကြည်မှုရှိကြောင်းပြောထားပါဗျာခင်ဗျာ WikiLeaks website တည်ထောင်သူ Julian Assange ကိုအမေရိကန်နိုင်ငံကိုလွှဲပြောင်းပေးရင်တရားဥပဒေကြမ်းတာဆစ်စေးနေတာကိုတောင်းတဲ့အထိရွှေ့ဆိုင်ပေးဖို့ Assange ရဲ့ရှေ့တွေရဲ့လျှောက်ထားချက်ကိုဗြိတိန်တရားသူကြီးကတင်းလာနေကပေးချလိုက်ပါတယ်။ American ဆိုရရဲ့ရှုဝတ်သတင်းတွေကိုဖောက်ထွင်းခိုးယူတဲ့ hackers တွေနဲ့ပူးပေါင်းပြီး WikiLeaks website ပေါ်မှာဖော်ပြခဲ့တဲ့အတွက် Assange ကိုတရှိုးလုံးမှုနဲ့ American နိုင်ငံကစွဲချက်တင်ထားတာဖြစ်ပါတယ်။ဒီလိုစွဲချက်တွေကိုတုံ့ပြန်ဖို့သူရဲ့ရှေ့တွေအတွက်အချိန်ပိုလိုတဲ့ဆိုတဲ့အကြောင်းပြချက်နဲ့တေကလွှဲပြောင်းပြီးကျန်းမာစစ်ဆေးမှုကိုအချိန်ဆိုင်ထားဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အသက်49နှစ်ရှိပြီဖြစ်တဲ့ Australia နိုင်ငံသား Assange ကိုတရှိုးလုံးတဲ့မှုပေါင်း18ခုအပြင်လူကနေ10နှစ်လောက်က American စစ်တပ်ရဲ့ထောက်လိုက်ရေးသတင်းတွေကို WikiLeaks website မှာဖော်ပြခဲ့တဲ့အတွက်ကွန်ပျူတာအချက်လက်ဆိုင်ရာအလွဲသုံးစားမှုတွေနဲ့အမေရိကန်နိုင်ငံသားတရားစွဲဆိုထားတာဖြစ်ပါတယ်။ပြည်မှုတင်ရှားရင်သူဟာ1985နှစ်အထိကြာခံရနိုင်ပါတယ်။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမေပါလာမယ့်ရွေးကောက်ပွဲမဲဆယ်ရည်တွေဒီနေ့ကစလုပ်နိုင်ကြအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုဗစ်ကာလစီကံသတ်မှတ်ချက်တွေနဲ့အတူခွင့်ပြုလိုက်ပါပြီ။ဒီစီကံသတ်မှတ်ချက်တွေလည်းတစ်ခုကတော့ကိုဗစ်အဖြစ်များဟုံးစည်းနေတွင်နေထိုင်ရေးသတ်မှတ်ထားတဲ့နေရာတွေမှာမဲဆယ်တာလုံးဝမလုပ်ဖို့ပါ။ဒီကန့်သတ်ချက်ကြောင့်သခိုင်ပြည်နယ်ရဲ့အခက်အခဲအများကြီးကြုံရမှာကိုစိုးရင်ကြောင်းသခိုင်ကိကပါတီခေါင်းဆောင်တူကဆိုပါလေ။အခုလိုပြောလာတဲ့ရခိုင်မျိုးသားပါတီ ANP ရဲ့နိုင်ငံရေးမူဝါဒဥဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်အနေနဲ့အခုနိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာစစ်တေမျိုးရခိုင်ပြည်နယ်အမျိုးသားစစ်တော်မဲဆန္ဒနယ်အမှတ်၃ကနေဝင်ကြရင်မဲဆယ်တော့မှာမို့ဒီခက်ခဲကိုမနေ့ကမှစတွေ့တဲ့အကြောင်းအခုလိုစရှင်းပြပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလိုက်နာဖို့အချက်တွေဆိုပြီးတော့အဲ့ဒီတင်မှာဟိုနံပါတ်၃ကိုမင်းအနီနဲ့ပေါ့မဲဆွေစီရင်လုပ်ငန်းတွေဆောင်ရွက်တဲ့အခါကျန်းမာရေးနဲ့အကြမ်းဖက်ဝင်ဌာနကထုတ်ပြန်တဲ့အမိန့်နဲ့ညွှန်ကြားချက်တွေဟပ်မှန်ပြီးတော့ထုတ်ပြန်တဲ့အမိန့်နဲ့ညွှန်ကြားချက်တွေနောက်ရွေးကောက်ပွဲမဲဆွေစီရင်ရေးကာကမှာထုတ်ပြန်လာတဲ့ဒီသင်္ဍာအမိန့်နဲ့အညီဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ပါပါတယ်အဲ့ဒီမှာတကားနေအိမ်မှာနေထိုင်ဖို့အတွက် stay at home ဆိုပြီးတော့သတ်မှတ်ထားတဲ့တိုင်းဒေသကြီးဒီနယ်မြို့နယ်ရပ်ကွက်ကြီးဝါဒေသတွေမှာလည်းလေမဲဆွေစီရင်ချင်းပြင်းမှန်းကြရာဒီအဆောက်အဦတွေအတွင်းမဲဆွယ်စီယုံချင်းနဲ့အင်တန်ရာရောက်မဲဆွယ်စီယုံဒီလုပ်ငန်းတွေကိုလုံးဝဆောင်ရွက်ခြင်းမပြုရဘူးဆိုပြီးတော့ဖော်ပြထားပါတယ်
ဟုတ်ကဲ့အဲ့ဒီတော့ရခိုင်ပြည်ရဲ့ဒီအခုအဖြစ်များနေတဲ့အနေအထားမှာဒါကဘယ်လိုတက်ရောက်မှုဖြစ်လာမလဲ
ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့နယ်၁၈မြို့နယ်မှာအခုရန်တဲမြို့နယ်ကလွယ်လို့ကျန်တဲ့စိတ်ချောက်မြို့နယ်မှာတော်တော်ကြီးကိုရောဂါတန်းနှမှုရှိတယ်ပို့တွေ့တာနဲ့ကိုအဲ့ဒီလမ်းတို့ရပ်ကွက်တို့ကိုလော့ခ်ဒေါင်းလုပ်တာပဲနောက်တော့အဲ့ဒါလို hosting နေရာမှာတို့အဲ့ဒီလိုအချက်တင်နဲ့ကြီးညာထားတယ်ဆိုတော့ဒီလိုကြီးညာချက်နဲ့လုတ်ကင်းတဲ့မြို့နယ်ကရခိုင်ပြည်နယ်မှာပြန်ပြီးမြို့နယ်တစ်ခုပဲရှိတဲ့အတွက်ကျွန်တော်တို့အနေနဲ့မဲဆွယ်စီရင်ရေးမလုပ်ရဘူးလို့မပြောရုံပဲရှိတယ်
ဟုတ်ကဲ့အဲ့တော့အခုလိုဖြစ်လာနိုင်ခြေကိုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီချုပ်တင်အကြောင်းကြားတာတိုင်ပင်တာဘလို့တခြားနေရာတွေလောက်ခွင့်ရှိတယ်ဆိုတာကိုရညှိနှိုင်းခဲ့နိုင်တဲ့အနေအထားရှိလား
အဲ့ဒီလိုသက်ဆိုင်တဲ့ကျွန်တော်တို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကရောနောက်ကျွန်တော်တို့နဲ့ထိတွေ့နေတဲ့ခရိုင်ကော်မရှင်တွေကရောအဲ့ဒီလိုကြိုတင်ပြီးတော့အဖြစ်လာနိုင်ရှိတယ်ဘလို့ဘလို့ဆိုပြီးတော့ကျွန်တော်တို့ခေါ်ယူမိလိုက်တာလုံးဝမရှိခဲ့ပါဘူးကျွန်တော်တို့ကတော့ပြည်သာရှင်းပွဲတွေကနေတည်ရတဲ့အတိုင်းပဲဒါခံမှန်းရှိပေါ့ငါမျိုးလည်းတော့ပဲဖြစ်မယ်လို့ဘာလို့ညာလို့အဲ့လိုပဲလေးလာနေတယ်နောက်တစ်ခုကလည်းတနည်းနည်းနဲ့ကတော့ဘယ်ရှိမှဖြစ်တပတ်ဖြစ်ဖြစ်သုံးပတ်ဖြစ်ဖြစ်ဒါယောဂအနေနဲ့ကတော့ဒီလော့ခ်ဒေါင်းလုပ်ထားတဲ့ဒီကလမ်းนี่တက်တာသွားရင်စီယုံမှုတွေလုံးနိုင်မယ်လို့ညွှန်လင်းထားတာဒါပေမဲ့ဒီလိုအစိတ်ပိုင်းလေးတွေတော့မကားပဲနဲ့ညွှန်နယ်သူပြည်နယ်သူတိုင်းဒေသကြီးတို့အဲ့ဒီလိုနေရာကြေကြေပြန့်ပြန့်ကိုခုလိုမလုပ်ရဘူးဆိုတော့ကန့်ဆတ်လိုက်တယ်ဆိုတော့ကျွန်တော်တို့လည်းဘယ်လိုလုပ်ရမလဲဆိုတော့ခုထိစီစီချာချာစဉ်းစားလို့မရသေးဘူးဒါပေမဲ့တက်ဆိုင်တဲ့ခရိုင်ကော်မရှင်ဒီနဲ့ဒီနယ်ကော်မရှင်ဒီနဲ့ကတော့ကျွန်တော်တို့နိုင်ငံရေးပါတီနဲ့မဖြစ်မနေတွဲဆုံပြီးတော့မင်းမြန်ဖို့အတွက်တော့လိုအပ်နေပြီ
ဟုတ်ကဲ့ကိုဘကောသွားတွေ့ဖို့ရှိလား
ရှိပါတယ်ခင်ဗျဟိုအစားကလေးအားလည်းဟိုရွေးကောက်ပွဲကာလမှာဒီကန္တရအမိန့်ကြီးကလည်းနေ့စဉ်နဲ့အများတူလီမကြင်ဖလက်ပတ်ပြီးတော့ franchise စစ်တင်တဲ့ order ဆိုတော့ဒီလိုဒီလိုဖြစ်လာရင်တော့ဘလို့ကျွန်တော်တို့လောက်ကန်ဆောင်ရနိုင်မလဲချင်းချက်လေးတွေများရှိကြလားဆိုပြီးတော့သွားဖို့မေးဖို့အတွက်တော့ကြီးနေတာအဲ့ဒီကြားထဲမှာအခုလိုထွက်လာတယ်ဆိုတော့ပောက်ကို
ကျွန်တော်တို့ဘုံမင်းလင်းလင်းခေါ်မရှင်တို့ဘီနာကော်မရှင်တို့မိရပါလိမ့်ဘူးထောင်ကြောကပဲရခိုင်မှာနိုင်ငံရေးပေါင်ပြန်ချဲ့ပေးဖို့အခုရွေးကောက်ပွဲမှာငကိုကတိတ်မဲမပေးခြင်းတော်တဲ့အများပြန်ပါဝင်လာနိုင်ရေခက်ခဲခက်ခဲလုံးမရနေရဆိုပါတယ်ခင်ဗျာကျွန်တော်ဝင်မှာအင်္ဂါနေ့နေ့နဲ့ခင်ပြောရင်မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်
ုင်ငံရေးပါတီအပါအဝင်ခူမီချင်းမျိုးနယ်စုဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ဇူလိုင်လ29ရက်နေ့ကပလောဝကိုဆက်လီနဲ့ရေတောင်းခီးသွားနေတဲ့ခူမီလူငယ်တွေဖြစ်တဲ့ကိုအောင်စိုးအပါအဝင်အခြားလူငယ်3ဦးကိုအေးအေးလို့ယူဆရတဲ့လက်နက်ကိုင်ဖွဲ့ကနေဆက်လီနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအဲ့ဒီနောက်တလနီးပါးအကြံမှာတော့ကိုအောင်စိုးကလွဲပြီးကျန်တဲ့လူငယ်3ဦးကိုအေးအေးလက်နက်ကိုင်ဖွဲ့ကပြန်လွှတ်ပေးခဲ့ကြောင်းခူမီချင်းမျိုးနွယ်စုများရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ပြောခွင့်ရမိုင်နန်းဝေက VOE ကိုအခုလိုပြောပါတယ
်။ကိုအောင်စိုးမပါဘဲနဲ့နောက်ထပ်3ယောက်ပေါ့နော်ဒီ Slime Benjamin ရဲ့နောက် Slime Kim Mong Thun နောက် Slime Aung Thun ကိုသူတို့3ယောက်ကိုတော့လွှတ်ပေးလိုက်တယ်ပေါ့နော်။အဲ့လိုမျိုးလွှတ်ပေးလိုက်တဲ့အနေထားမှာသူတို့ကပြန်တဲ့အခါကျတော့အောင်စိုးကတော့ဟိုတွားတော့နှုတ်ဆက်ဖို့အခွင့်တော့ပေးရလို့ပြောတယ်။အဲ့တော့အောင်စိုးကအခုဆိုရင်သူတက်တဲ့ကြံနေခဲ့တယ်ဆိုတာမျိုးကိုပေးတည်တဲ့အနေထားမျိုးလို့ကျွန်တော်တို့ကတော့ယူဆတယ်ပေါ့ဟုတ်ပြ
ီအဲ့တော့ဟို slide အောင်စိုးကိုနောက်ဆုံးတွေ့ခဲ့တဲ့လူတွေပြန်ပြောပြချက်အရဆိုသူတို့အဓိကဘာကိစ္စကိုဘာကြောင့်ဖမ်းထားတယ်လို့ဟိုယူဆမိလဲရှင
်သူတို့ကတော့ဘာမှမပြောဘူးအောင်စိုးနဲ့ပတ်သက်တာပဲသူတို့မေးတယ်လို့ပြောတယ်ဒါပေမဲ့လို့ကျွန်တော်တို့ကဒီစေးရှာတို့ရဲ့ဒါဒုတိယပြင်ရောက်ထုတ်ပြန်ထားတဲ့ဟို release ပေါ့နော်အဲ့ဒီအရာပြောမယ်ဆိုရင်တော့ဒါ CNN ရဲ့စီးရီးယူးမှုတစ်ဦးဖြစ်တယ်အဲ့လိုဖြစ်တဲ့အတွက်အောင်စိုးကိုဒီခုလိုမျိုးမင်းမြန်ဆရာရှိနေတယ်လို့သူတို့ပြန်မှုလို့ပေးသေးဘူးအဲ့တောင်မှဖမ်းတယ်ဆိုတာမျိုးပေါ့နော်ဒါမဲ့ခက်တာကအခုထိကအေအေဘက်ကဒီအကောင်စိုးတို့ဒါဒီခု၃ယောက်ကိုဒါလှုပ်လိုက်တာဖမ်းတော့လည်းအေအေကဖမ်းတယ်ပြန်လှုပ်ပြရအေအေဖမ်းတယ်ဆိုတော့ဒီ၃ယောက်လည်းပြောတယ်ပေါ့နော်ထွက်ဆိုရပေါ့ဆိုတော့ဒါပေမဲ့အေအေဘက်ကအခုထိကောင်စိုးရဲ့ဖမ်းဆီးတဲ့အပေါ်မှာအခုထိဝန်ခံထားခြင်းအော်ညစ်ထားခြင်းလည်းမရှိဘူးပေါ့နော
်ကိုအောင်စိုးကိုဖမ်းဆီးခဲ့တဲ့အကြောင်းရင်းကိုအသေးချာမသိရပေမဲ့ CNLD ရဲ့စီယုံရေးမှုတအူးဖြစ်လို့အေအေကဖမ်းဆီးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ CNLD ပါတီပလောဝမဲဆန္ဒနယ်မြေလွှတ်တော်ကိုယ်စားလှယ်လောင်းချင်းတီနယ်တပ်ထုဝင်ကြီးဟောင်းဦးကျော်ငင်းကအခုလို VOA ကိုတုံ့ပြန်ပြောဆိုပါတယ
်ဟုတ်ကဲ့တချို့ကလေ CNLD ကလူငယ်လို့ပြောတယ်ဟုတ်တော့ဆရာလေးကလူငယ်မဟုတ်ပေမဲ့ဒီလိုလောက်တာကမလောက်သိဘူးသူကတော့ဟိုခမီးလူငယ်ကတင်းရောက်ဆောင်ပါခင်ဗျာ
သူက CNLD ရဲ့အစည်းအဝေးမူအဖွဲ့ဝင်တော့မဟုတ်ဘူးပေါ့နော
်မဟုတ်ဘူးမဟုတ်ဘူးခင်ဗျာမဟုတ်ခင်ဗျာ
ဆိုတော့အမှန်တော့ CNLD ရဲ့အဖွဲ့ဝင်မဟုတ်ဘူးဆိုတာကတော့တေချာတော့ဆိုတော့ဒါပေမဲ့အခုလို A ရဲ့ဖန်ဆီးတဲ့လုပ်ရပုံမှာရောဘယ်လိုမြင်လဲရှင
်အဲ့ဒါကတော့ကျွန်တော်တို့ကဘလောက်ကနဲ့ခင်ဗျာနိမ့်လေးပါအရင်ကတည်းကခမင်းနဲ့ခိုင်ကစီစီလုံးလုံးနဲ့ရတာတူတူယောက်ကသွေးထိုးရမှလည်းပဲဖြစ်နိုင်တယ်ဆိုတော့ကျွန်တော်သုံးသပ်ပါတယ်ခင်ဗျ
ပလောဝဒေတာမှာအပြစ်မဲ့အရက်သားတွေကိုလက်နဲ့နဲ့ပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်နေတဲ့ဖြစ်ရမျိုးကိုသူ့အနေနဲ့ကန့်ကွက်ကြောင်းနဲ့အမြန်ဆုံးပြန်လှုပ်ပေးတင်တယ်လို့မြင်ကြောင်းဦးကျော်ငင်းကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့မဟုတ်မှန်မင်းနဲ့တကယ်အမှုမှန်ဖြစ်ရမှာကိုပေါ်လို့ရှိရင်နှုတ်ပေးသိပါတယ်တစ်ချက်ပေါ့နောက်တစ်ခါရူကောက်ပွေကလည်းပဲတစ်ဖက်ကတော့စင်ညာရတဲ့ဟိုမြောက်ပိုင်းမှာပဲတုံ့ဖွဲ့ပေါ့စင်ညာထားရမယ်သူတို့တက်နဲ့ကအဆင်ပြေဘူးဆိုလို့ရှိရင်အဓိကတော့တက်နဲ့အေးပဲအဓိကတောင်ရှိပါတယ်သူတို့တို့ကြည့်လို့ရှိရင်ရုပ်ပုတ်ကအချိန်ကြီးနေနိုင်တယ်ကျွန်တော်က
ခူမီလူငယ်ကိုအောင်ဆိုးဖန်းစီခံထားရစေအခြေအနေကိုလည်းမိသားစုဝင်တွေကအလွန်စိုးရိမ်နေတယ်လို့မိုင်းနန်းဝေကပြောပါတယ
်ကျွန်တော်တို့လည်းဒါမိသားစုနဲ့ထက်တူပေါ့နော် KCC နေနဲ့ကလည်းဒါချင်းလူငယ်တူတောက်တူကြောင့်သားတက်ရောက်လည်းဖြစ်တယ်ဆိုတော့ကျမတို့ဒီပလောဝမြို့နယ်အတွက်ဆိုလို့ရှိရင်ဘလို့အဖြစ်တောင်တပင်ရနဲ့အာကိုရတဲ့လူမျိုးတူဖြစ်တယ်ပေါ့နော်အာကိုရတယ်ဆိုတာကဒီစစ်ဘေးရှောင်အရေးတွေမှာတက်တာကောက်ယူတဲ့အပိုင်းတွေမှာနောက်ဒီစစ်ဘေးရှောင်ခန်းတွေမှာဝင်ထွက်သွားလာပြီးတော့ကျမတို့လိုအပ်တဲ့ data အထက်လက်တွေပေါ့နော်တချို့တော့ဟာတဲ့အကူအညီတွေနောက်ဆန်စီစားပေးခွေတဲ့ကိစ္စတွေမှာ logistics အပိုင်းပေါ့နော်အဲ့လိုမျိုးတွေမှာ distribution လုပ်ပေးတဲ့ဖြန့်ဖြူးတဲ့အပိုင်းတွေမှာဆိုလို့ရှိရင်သူကတကယ်ကို
ဟိုတက်တက်ကြွနဲ့လှုပ်ဆောင်ပေးတဲ့လူတွေတူဖြစ်တယ်ပေါ့နော်ကိုအောင်စိုးကိုဖန်စီထိန်သိမ်းထားတဲ့သတင်းနဲ့ပတ်သက်လို့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့တာဝန်ရှိသူတွေကိုမေးမြန်းဖို့ VOA ကအချိန်ညှာစွာစူးစမ်းဆက်သွယ်ခဲ့ပေမယ့်လက်ခံထိဆိုမဲ့သူမရှိဖြစ်နေပါတယ်ရှင်
ဒီကောက်ွယ်ကိနာချင်းအင်တာနက်အွန်လိုင်းပေါ်မှာသတင်းတူတင်မှာတွင်ညာစွာထွက်ပေါ်လာတာကိုအစိုးရဘက်ကတော့ထိတ်ချုပ်ကန်တွင်မယ်လို့ဆိုနေပါတယ်။အွန်လိုင်းပေါ်ကအမုန်းစကားတွေနဲ့သတင်းတူတွေဟာလာမယ့်ရွေးကောက်ွယ်အတွက်ဘလောက်တက်ရောက်မှုတွေရှိနိုင်လဲဆိုတာရွေးကောက်ွယ်လေ့လာသူတွေကိုကျွန်မမိခမေးမြန်းထားပါတယ်။မန္တလေးမှာအသုံးပြုသူတန်းလက်စေကျော်ထိရှိတဲ့ Facebook လူမှုကွန်ရက်ဟာသတင်းဖြန့်ဝေမှုအတွက်အရေးပါဆုံးနေရာတစ်ခုဖြစ်လာပါတယ်။ Mizin Lumu Bua အတွက်အရေးပါလို့ပဲလူမှုကွန်ရက်အွန်လိုင်းဟာအမုန်းစကားလှုံ့ဆော်မှုတွေနဲ့သတင်းတူသတင်းမှားတွေအများဆုံးပေါ်ပေါက်ရနေရတစ်ခုလည်းဖြစ်လာပါတယ်။လက်ကြော်ရွေးကောက်ပွဲနီလာချိန်မှာအမုန်းစကားနဲ့သတင်းတူသတင်းမှားတွေကို Facebook
ပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ကျွန်တော်တို့ဒီဆိုရှယ်မီဒီယာမော်နီတာရင်ချင်းပေါ့နော်။မူဝါဒချတာလေ။နော်အဲ့ဒါကကျွန်တော်တို့အထက်ဟိုသမ္မတကြီးအတိုင်ပင်ခံပုဂ္ဂိုလ်မူဝါဒချတာလေ။အဲ့တော့ဗာလဲဆိုနံပါတ်၁ကတော့နိုင်ငံသားတွေအကျင့်စာရေးတာပြသသေးတယ်ကိစ္စ။နံပါတ်၂ကရွရွာတင်းချင်းအေးချမ်းမှုပြသသေးတယ်ကိစ္စ။နံပါတ်၃ကတော့ကျွန်တော်တို့လိန်ပေါ့နော ပေါ့နော်အဲ့လိုမျိုးနှိုးဆော်တဲ့ကိစ္စတော့ဒီကိစ္စတွေကိုကျွန်တော်တို့ကစောင့်ကြည့်ပြီးတော့စောင့်အချက်တွေရှိ
ရွေးကောက်ပွဲအတွက်ရည်ရွယ်ချက်ရှိရှိနဲ့အုပ်စုတစုကငွေပုံပေးပါ Facebook group တွေ page တွေဖွင့်ပြီးတည်င်းသူတည်င်းမှာဖြန့်ဝေမှုတွေကိုလည်းစစ်ဆေးတွေ့ရှိထားရတယ်လို့သူကပြောပါတယ်ဒါရီနဲ့ပတ်သက်ပြီးပောင်းဝင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူသွားမယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်ပေါ်မှာနိုင်ငံရေးအမျက်ထုတ်သူတွေရဲ့လှုပ်ဆောင်မှုအပေါ်အစိုးရဘက်ကထိမ့်သိမ့်မှုပိုင်းကအင်မတန်အားနည်းနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့တည်င်းတွေပြန့်နှံ့မှုနဲ့ပတ်သက်ပြီးလေးလာစောင့်ကြည့်မှုတွေလုပ်နေတဲ့ဟုတ်တယ်မဟုတ်ဘူးအဖွဲ့ရဲ့အချက်အလက်လေးလာစောင့်ကြည့်သူဦးတက်မင်းကတော့လက်ရှိလူမှုမီဒီယာမှာတရင်တူတရင်မှားတွေပြန့်နှံ့နေမှုနဲ့ပတ်သက်လို့အထူးသတိရှိဖို့လိုအပ်နေတယ်လို့သူကဆိုပါတယ်
။ဘလာအတွင်းမှာတွေ့ရှိရတာကဟိုပေါ့လာတိုင်းလာတိုင်းမှာဟိုပြန်မြ200ဝန်းကျင်တော့ရှိရပေါ့နော်။တရင်မှားတွေကိုနောက်တစ်ခုကဟိုပေါ့ဒီ wrong information ပေါ့တရင်ချက်လက်ကျမ်းတွေပေါ့မတိမပြုတ်ရသေးတဲ့တရင်မျိုးတွေကိုလူတွေကသူတို့တင်နေကြတယ်ပေါ့။ပိုပြန့်မြန်တော့ပြန့်မြန်တဲ့အခါမှာအာ impact တွေကဒီပို့ပြီးတော့ကြီးမားလာတယ်။အမည်မပေါ်တဲ့အကောင့်တွေပေါ့နော်။အကောင့်ပုံးတွေပေါ့။အကောင့်ပုံးနေနဲ့ဆိုတစ်ဖက်ဖက်ကိုထောက်ခံတဲ့သူတွေကနောက်တစ်ဖက်ကိုဟိုအမားတွေအမိုးစကားမျိုးတွေနဲ့တိုက်ခိုက်နေတာမျိုးတွေဝေဖန်နေတာမျိုးတွေဝါရဖြတ်နေတာမျိုးတွေတွေ့ရပါတယ
်။အမုန်းစကားတည်င်းတူတည်င်းမားတွေဖြစ်လာရင်2020ရွေးကောက်ပွဲချုံချုံမောမောအောင်မြင်ဖို့ခက်ခဲနိုင်တယ်လို့ဆိုလာသူကတော့ Face အဖွဲ့ကဆိုင်းရဲကြော်စွာမြင်ပါ
။စိတ်မှုကြကောင်းတာတော့ဗျာ။COVID-19 ကိုပို့ပြောပြီးတော့မှလူတွေမဲပြီးကျန်စိတ်တွေမဲသွားအောင်မဲမပြေချင်လာအောင်အဲ့ဒါမျိုးတွေလှုပ်ဆိုရဆိုတာစိတ်ပူကြကောင်းတာပေါ့အဓိကတော့ကျွန်တော်တို့ကဟိုလက်လက်ဆွာထုတ်ပေါ်ပြောဆိုခွင့်နဲ့တရင်းစီစဉ်မှနဲ့ကိုတော့ကျွန်တော်တို့ရောထွေးပြီးတော့အရင်ယူတာမျိုးတော့လေကျွန်တော်တို့ကိုလက်မခံဘူးအဲ့နှစ်ခုကတော့လေကျွန်တော်တို့ကတတိကြီးကြီးနဲ့ကျွန်တော်တို့ကန်တရမ်းတွေယူစားတယ်မျိုးမျိုးဆိုရင်ကျွန်တော်တို့လက်လက်ဆွာပြောဆိုခွင့်ကအထိကိတ်သွားနိုင်တယ
်မကြခင်နိုင်ငံရေးပါတီတွေတရားဝင်မဲဆွေစီယုံဝင်ရလာတော့မှဖြစ်လို့ Facebook လူမှုကွန်ရက်ပေါ်မှာပြန်ဆန်မှုတွေပိုပြီးပြင်းထန်လာနိုင်ခွင့်ရှိပါတယ်။လက်ရှိကာလမှာ COVID ကူးစက်မှုမြင့်နေတာကြောင့်မဲဆွေစီယုံရေးပိုင်းကို Social Media တွေကနေလုံဆောင်မှုစူးစမ်းလာရရှိနေတာကိုအစိုးရအနေနဲ့ကောကော်မရှင်အနေနဲ့ပါဒီပေါ်ထိထိရောက်ရောက်ကန်တွေမှုလေ့လာစောင့်ကြည့်သူတွေကထောက်ပြနေကြပါတယ်ရှင်။ကျွန်မမိခါပါ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voaseofamerica.com voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ။ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ထောင်ထဲချရဲ့လူတွေပြည်ပမှာတောင်းတင်နေတာကြောင့်ဩစတြေးလျနိုင်ငံအနေနဲ့ဒုက္ခသည်ကယ်ဆယ်ရေးစီစဉ်တွေကိုပြန်ဆဖို့စီရင်ထုတ်ဆော်သူတွေကတိုက်တွန်းနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဩစတြေးလျနိုင်ငံကနိုင်ငံတကာနယ်နိမိတ်တွေကိုမတ်လကစပြီးပိတ်ထားခဲ့တာဖြစ်ပါတယ်။ဆစ်နေမြို့ကနေသတင်းဆောင်ဖိလ်မာစာသတင်းပေးပို့ထားတာကိုကျွန်တော်မျိုးစင်ဆိုင်ကပြောပြပေးမှာပါ။ဩစတြေးလျနိုင်ငံကိုဝင်ရောက်ဖို့လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာရရှိထားတဲ့ဒုက္ခသည်အယောက်4000လောက်ပြည်ပမှာတောင်းတင်နေတယ်လို့ဩစတြေးလျဒုက္ခသည်ကောင်စီကခန့်မှန်းထားပါတယ်။ဩစတြေးလျနိုင်ငံကကိုဗစ် -19 ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်နိုင်ငံသားတွေနိုင်ငံသွင်းကိုဝင်ရောက်ခွင့်ကိုမတ်လကတည်းကပိတ်ပင်လိုက်တာကြောင့်ဒုက္ခသည်တွေလာရောက်ဖို့မဖြစ်နိုင်တော့ပါဘူး။ David Odisha ဩစတြေးလျနိုင်ငံမှာနေထိုင်တဲ့ဤရက်ဒုက္ခသည်တယောက်ဖြစ်ပါတယ်။သူ့အမနဲ့မိသားစုကဇန်နဝါရီလကတည်းကလူသားချင်းစာနာမှုပြည်ဝင်ခွင့်ဗီဇာရရှိခဲ့ပြီးတဲ့နောက်မှာမတ်လမှာသူတို့ပြန်လည်ဆုံရှုံးနိုင်ဖို့စီစဉ်ခဲ့ကြတာပါ။သူ့အမမိသားစုကဣရက်မြောက်ပိုင်းကမူဆူးမျိုးကနေ IS Islamic အကြမ်းဖက်အဖွဲ့အနေနဲ့ကလွတ်မြောက်အောင်လေဗနွန်နိုင်ငံကိုထွက်ပြေးခဲ့ကြပြီးအဲ့ဒီမှာပဲယာယီနေထိုင်ကြတာဖြစ်ပါတယ်
။ They have all the documents ready, all the approval.
သူတို့ကလိုအပ်တဲ့စာရေးစာတမ်းတွေလည်းဆင်းသင့်ဖြစ်နေပြီးခွင့်ပြုချက်တွေလည်းရပေမဲ့ကံမကောင်းတော့ COVID-19 ကရောဂါကြောင့်အားလုံးရပ်တန့်သွားခဲ့ပြီးပြည်ဝင်နယ်မိတွေကလည်းပိတ်ထားပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုစံတွေကိုဩစတြေးလျအစိုးရကကြားပြီးသူတို့ရဲ့ဆုံးဖြတ်ချက်တွေကိုပြောင်းလဲလိမ့်မယ်လို့မျှော်လင့်ပါတယ်လို့ဩဒီစ်ကပြောပါတယ်။ဩစတြေးလျကိုလင်းနဲ့လာရောက်ဖို့ကမ်ဘရာအစိုးရကိုအထူးခွင့်ပြုချက်အနေနဲ့ခွင့်ပြုဖို့နှစ်ကြိမ်လျှောက်ထားခဲ့တယ်လို့သူ့မိသားစုကပြောပါတယ်။ဒါပေမဲ့တောင်းဆိုချက်တွေကပယ်ချခံလိုက်ရပါတယ်။ဩစတြေးလျရဲ့ပြည်ဆိုင်ရာနယ်နိမိတ်တွေက2021ခုနှစ်ထိပိတ်ထားမယ်လို့ခန့်မှန်းရပါတယ်။စီယုံနှုတ်ဆော်သူတွေကတော့ဩစတြေးလျနိုင်ငံသားနဲ့နိုင်ငံတွင်းအမြဲနေထိုင်သူတွေလိုပဲဒုက္ခသည်တွေအနေနဲ့နိုင်ငံတွင်းမှာနေထိုင်ခွင့်ရတယ်လို့ယုံကြည်ထားပါတယ်။ပြည်ထောင်ဝန်ကြီးဌာနကလည်းဘာမှအရေးကြီးဘူးလို့ပုံမပေါ်ပါဘူး။ဝန်ကြီးဌာနကနယ်နွေးကန့်သတ်မှုတွေလှုပ်ခြင်းအပြင်ဩစတြေးလျမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအချိန်နှိမ့်အောင်အောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါရယ်။ဩစတြေးလျနိုင်ငံမှာ2018ခုနှစ်အတွင်းဒုက္ခသည်ပေါင်း12,800အခြေချနေထိုင်ခွင့်ရရှိခဲ့ကြပါရယ်။အများအပြားအိရက်ကဒုက္ခသည်တွေဖြစ်ပြီးမြန်မာ၊ဆီးရီးယားနဲ့အာဖဂန်နစ္စတန်တို့ကနေထွက်ပြေးလာသူတွေလည်းပါဝင်ပါရယ်။ဒုတိယကမ္ဘာစစ်ပြီးဆုံးခဲ့ကဒုက္ခသည်ပေါင်း9,000,000လောက်ကိုခိုလုံခွင့်ပြုခဲ့တာကြောင့်ဩစတြေးလျရဲ့ပြန်လည်အခြေချနေထိုင်ရေးအစီအစဉ်တွေကကမ္ဘာပေါ်မှာအရေးအယုံဆုံးဖြစ်တယ်လို့ဩစတြေးလျအစိုးရကပြောပါရယ်။ဒါပေမဲ့ပင်လယ်ဖြတ်ပြီးဩစတြေးလျမှာခိုလုံခွင့်ကြိုးစားသူတွေကိုတောင်ပစိဖိတ်ကျွန်းပေါ်ကကမ်းလွန်စခန်းတွေမှာထိန်းသိမ်းထားတာကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်ခြင်းကိုခံနေရပါတယ်။ဩစတြေးလျအစိုးရကတော့ဒုက္ခသည်တွေအနေနဲ့ပင်လယ်ထဲသွားဖို့စိတ်မချရတဲ့လေသင်းမောတွေနဲ့အနေများလာတဲ့ပင်လယ်ထဲစွန့်စားမသွားစေလိုတဲ့စေတနာနဲ့အခုလိုကျွန်းတွေမှာယာယီချထားပေးတဲ့မူဝါဒတွေဖြစ်ပါတယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
။မင်္ဂလာပါကမ္ဘာတည်နေတဲ့မှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်လှုပ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
။ဒီသဘာဝအတိုင်းအသားရည်ကောင်းမွန်စေတဲ့မိကပ်ကိုမြန်မာနိုင်ငံမှာလူတိုင်းမဖြစ်မနေလိမ့်ကြရဲဆိုတဲ့ကောင်းစဉ်နဲ့မြန်မာတနခါအကြောင်း National Geographic Magazine မှာ Paul Salopak ရေးသားထားတဲ့ဆောင်းပါးကိုကောက်လှုပ်တင်ပြမှာပါ။တနခါကိုအလှကုန်ပစ္စည်းအဖြစ်မြန်မာတွေကအသုံးပြုကြပါတယ်။အရေးပြားကိုပျော့ပြောင်းစေတာ၊အရေးအကြောင်းတွေနီလောင်နာတွေကိုကာကွယ်ပေးတာဖြစ်တာမကချင်မကိုက်အောင်လဲလိမ့်ကြတယ်လို့ဆိုပါတယ်။ဟိုးရှိကြောက်ခစ်ကလေးကလူသားတွေဟာသူတို့ရဲ့မျက်နှာတွေနဲ့ခန္ဓာကိုယ်တွေကိုတဘာဝပစ္စည်းအယောင်တွေနဲ့လိမ့်ချခဲ့ကြတယ်လို့မျိုးမြန်မာနိုင်ငံမှာလည်းအခုချိန်ထိတနခါကိုအမျိုးသားအမျိုးသမီးကလေးတငယ်အသက်အရွယ်ငယ်သူကြီးသူကြားမမရွေးလိမ့်ချတာကိုတွေ့မြင်ရပါတယ်။တပင်အခောက်တွေကနေကြောက်ပြင်ပေါ်သွေးရမှာထွက်လာတဲ့အဝါရောင်ဖြော့ဖြော့တနခါကိုမျက်နှာမှာလှလှပပလိမ့်ချကြတယ်လို့ထစ်တယ်လို့လိမ့်ကြတာမျိုးလည်းရှိပါတယ်။သမိုင်းကြောင်းရတနခါလိမ့်ချတဲ့အထောက်အထားကို14ရာစုလောက်မှာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့ခင်မှာတော့အသားရည်ကောင်းမွန်စေတဲ့ organic တနခါကိုလူမျိုးဘာသာမရွေးကြဲကြဲပြန့်ပြန့်အသုံးပြုကြပြီးအမျိုးသားရည်ကြီးမှုအမှတ်အသားဖြစ်လာတယ်လို့ဆိုပါတယ်။တနခါရုံးဈေးကွက်မှာတော့အပင်းရက်တက်တန်းအမှုရင်အရွယ်အစားအပိုင်းလိုက်ခွဲထားထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတဝန်းငယ်မျိုးတွေမှာတော့အမျိုးသမီးတွေညံ့နာအလှဆင်ဖို့မိတ်ကပ်ထက်တနခါကိုအဓိကလိမ့်ချေကြကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမတင်ကြီးထိုက်ပါ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့လက်စားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မင်းမြန်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင
်။မကွေးတိုင်းစလီမျိုးမှဖြေဆိုင်တဲ့စီးပွားရေးလုပ်ငန်းရှင်ဒေါက်တာစုထင်းဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USအစ်ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါက်တာဆုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင
်ဟုတ်ကဲ့ရှင်သူတို့ကတော့အခုဒီစောက်လို့ရတာတော့မျိုးစုံပေါ့နော်ဟောပါပေါ့အနည်းပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင်
အဲ့တော့ဒီ USA ကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တင်နဲ့ထုတ်နေမှာမဟုတ်ဖ ೇನೆ လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင
်အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲသွားနေတာပေါ့နော်သွားနေတဲ့အချိန်ဒီမှာတော့အခက်အခဲအများကြီးပေါ့နော်ကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမသွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာဒီအခက်အခဲအများကြီးရင်ဆိုင်ရတာရှိရပေါ့နော်အဲဒီကနေမှစက်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရည်ရွယ်တာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်ဒီမှာကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့အခါမှာ food safety လည်းထိသွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလေစုကအခုUS နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတော့ဒီတိုးတက်နိုင်တယ်နောက်ပြီးတော့အခါကျတော့ဒီဝန်ထမ်းတွေရဲ့ဒီကျန်းမာရေးရောအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်တယ်လို့ယူဆလုံးကြည့်ပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအနှက်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီပေါ့နော်နည်းပညာအကူအညီတို့နောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့ဒီစက်ပစ္စည်းပေါ့နော်အဲ့လိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စက်ပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်ပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ရှိတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်ပြီးတော့ဒိမတ်ကလာတာတွေရှိတယ်နယ်သာလန်ကလာလာရှိရပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုမတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေလို့ပါပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဖို့ရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင်
တောင်းဝင်ယူမှုတောင်းဝင်ခံမှုကတော့အပြည့်ပေးရတယ်ရှင်။ဟောငါလက်ထဲရောက်ရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုံးလုံးမရဘူးရှင်။အခုဆိုရင်လည်းဆိုရင်ဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာတို့သူတို့ဒီရောက်စားကိုယူပြီးဘလို့တိုးတက်ပါမယ်လို့ပြောထားတယ်ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်အမြဲဟိုမှာဟိုလာစင်မဲ့ဖြစ်ဖြစ်တောင်းလာတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report ကြီးတင်ပေးရတယ်ဒီတိုးတက်မှုတွေနဲ့ပတ်သက်လို့အမြဲတမ်းလဲဟိုစောင့်ကြည့်ရမျိုးလည်းရှိတယ်ပြီးတော့တကယ်ပဲအမှန်အကန်အလုံးလုံးရဲ့လားတကယ်ပဲတိုးတက်ပြောင်းလဲလာတာမှန်ရဲ့လားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအမြဲတမ်းဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးစုံရှိရဲ့အဲ့ဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးရှိပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုပ်ရှုပ်သွားစီသလားဒါတည်းကဟိုကိုယ့်အတွက်တာဝန်တစ်ခုကြီးမြန်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်အဲကိုကသူတို့မတင်မှုဆိုရင်တောင်မှပေါ်တော့ report မပေးရအောင်ဆိုရင်တောင်ဒါကိုလုပ်ငန်းမှာမရှိဟိုလေဖြစ်ကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့နော်ဒီ indicator တွေဖြစ်နေတဲ့အတွက်ကလုပ်ကိုလုပ်ရမယ်ဥစ္စာတွေပေါ့နော်အဲ့လိုမျိုးလေးနောက်ဆက်နေ control တစ်ခုရှိတဲ့ခါကျတော့ပို့ပြီးတော့ကိုကတွန်းအားဖြစ်စေရလို့တော့ခံစားရတယ်ပေါ့နော်ဒါမဟုတ်ရင်ရပြီးွားလဲအေးစစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်သက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထက်မှာရပြီးတောင်ထိုးလိုက်မှနဲ့စာရင်အဲ့လိုနောက်ဆက်နေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုပ်ရမယ်ဆိုတော့တွင်းနေဆိုတော့နောက်ကနေတုံးအားကြောင့်လည်းလုတ်ဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကျတဲ့အလုတ်ဟိုစီးစနစ်ကျအောင်လုတ်တက်သွားတဲ့အလိချင်းကောင်တစ်ခုလည်းရလာတယ်လို့တော့ဆိုတော့ပိုထင်ပါတယ်ရှင့
်ကူညီတော်တော်များများငွေကြေးပေးတာမဟုတ်ဖ ೇನೆ နီးပညာဒါမှမဟုတ်လဲဆက်ပစ္စည်းဆိုလဲဒါဆက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြင်မကောင်းဘူးလား
လက်ချက်မှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထည့်ဖြစ်ဖ ೇನೆ တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်နေနိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေအရောကိုလုပ်ငန်းအရောအများကြီးထိခိုက်နေနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးရမျိုးမဟုတ်ဖ ೇನೆ တဲ့သူတို့လူချင်းနဲ့စက်ပြေဆိုသူတို့ကတည်းကတရရွယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့တော့ဆိုတော့ထင်ပါတယ်အခုလက်ရှိ season လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင်
ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တပြောင်းလဲလာတာရှိပါတယ
်ဟုတ်ကဲ့ရှင်ဟိုအများကြီးတော့ပြောင်းလဲလာပါတယ်ဆိုတော့ဤပညာအကူအညီဆိုရင်လည်းကိုယ်ရဆိုလို့ရှိရင်ကိုတိတိတော့ဤပညာနဲ့ကြတော့ကို international မှာထုတ်ဖောက်ဖို့အတွက်မှာကြာအားနည်းချက်တွေအများကြီးရှိရပေါ့နော်အဲ့အတွက်ဤပညာအကူအညီတစ်ခါတလေဆိုလို့ရှင်နောက်ဆုံး business plan marketing plan ဆွဲတာမှာအစားပေါ့နော်ကိုကကိုနိုင်ငံနဲ့ကိုတိအမြင်နဲ့ဆွဲတာနဲ့စာရင်အဖက်ကပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုကြီးပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်တော့တခုလဲရှိတာကကိုကလည်းပူစူးစားရတာပေါ့နော်အနည်းဆုံးတော့ကိုယ့်စီမှာ80ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကိုယ့်စီမှာ standby ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံးကိုယ့်စီမှာစိုက်ထုတ်ဖို့ငွေက80တုံးမဟုတ်80ရာခိုင်နှုန်းလည်းထဲမှာလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥပမာ9နှစ်လောက်မှဝယ်ရမယ့်ဆက်ဖြစ်စီတစ်ခုက3နှစ်လောက်နဲ့လည်းဖြစ်ရင်ဖြစ်သွားတာမျိုးပေါ့နော်ပုံပြီးမြန်လာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်မြန်မာပါရှင်။မြန်မာနိုင်ငံမှာ November 7ရက်ကျင်းပမယ့်ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကဆောင်ရွက်နေပါတယ်လို့ August 31ရက်နေ့ကတည်းက Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စေမယ့်အချက်အလက်အမှားတွေမပြတ်အောင်ဆောင်ရွက်နေတယ်လို့အမုန်းစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရှင်းထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမပေးချအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွှေကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ထိခိုက်စေမဲ့ဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ချိန်ညာချက်ထုတ်ချိန်ကနေ November 22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းအချက်အလက်မှားတွေကောလာဟလတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူ့အဆိုကိုယ်စလင်လောင်းဟာမြန်မာနိုင်ငံသားမဟုတ်ဘဲဘင်္ဂါလီဖြစ်လို့ရွှေကောက်ပွဲဝင်ပြိုင်လို့မရဘူးဆိုတာမျိုးမှားရင်းဖော်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။ရှခိုင်းပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်တာတွေအကြမ်းဖက်ဖို့တုံ့ဆော်တာတွေကိုထိထိရောက်ရောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမပြန့်ရေးအပါအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်မဲ့နေရာမှာတတိထားလို့ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရယ
်အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘလို့အကောင့်တွေဖော်မလဲဆိုတာကိုရင်ပြောအောင်မနေတည်တယ်ဆိုတော့ဒါကြောင့်လဲဆိုတော့ဒီအရင်ကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ခရီးကိုပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ကန်ချက်ပေးခဲ့တဲ့ဟာတွေရှိတယ်သူတော်နာလည်းတကယ်အကောင့်တွေဖော်တဲ့နေရာမှာအဲ့ဒါတွေသိမိကြတာမရှိဘူးဒါဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကဒီလိုမှအန်တီအများရဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖိရှားပေးမိလို့ပါတော့ဂရီကိုပြုခဲ့ပေးမယ်လေတကယ်လက်တွေ့မှာက24နာရီတည်းမှာမဆုတ်ချနိုင်တဲ့ဟာတွေအများကြီးရှိခဲ့တယ်။ပြီးတဲ့အခါမှာဒီကျွန်တော်တို့ဒီက ที่อเมริกาโกปอนอดีอาจารย์ปีอาปีรอมาแล้วก็ทั่วประเทศก็ยังที่ชอบเข้าแข่งอะไรพิเศษนี่เลยแต่มาเรื่องว่าอันใหญ่มาชี้เกี่ยวกับเนาะอเมริกาที่ที่ลูกเพื่อนที่กูเด็กเอวมาอันเดียปีล้านไหนเนี่ยลิมูปลิเปคาร์ที่ลาสีไหนเนี่ยอาจารย์พันมูลที่ลาสีไหนเนี่ยอันเดียชี้เดินสกาชี้เดินยาวเองเนาะกันแต่ยาปาลิมอารมณ์มาเข้าใจที่ตามเองที่มีวิบันเจ้าสมุยปีเอขามาที่อเมริกาที่ปอนอันเดียชี้เดินสกามันยาวเกะตามเองแต่แกยังดีกว่าที่ปอนอที่ไปเป็นรูมยาวไอ้กองไปเป็นอะไรเลือดสัตว์ตัวสุดของไปเป็นอะไรดูไปชุดตัวที่มีดีอะไรชุดตัวโพสต์ที่กูเฟซบุ๊กอัพเช็คอะไรได้แต่ปีเอขามาที่แต่ยังได้เห็นกิจกรรมสุดอะไรกูที่ปอนอที่เฟซบุ๊กอัพเช็คอะไรสาเหตุอะไรก็ไม่รู้สิเลยแล้วที่ก็มาชี้สุดกูเลยโหแค่ปีเอามาอยู่ก็เป็นอะไรแต่ปีเอามาผู้ชายมาคุยเรื่องอัตเตอร์ที่เราได้ไปปอนอส่วนอะไรก็เลยเป็นเราที่เลือดสัตว์ตัวสุดของกูเป็นเราการกวาดที่ไหนมาเลยแต่ตอนนั้นเราเป็นเราที่ชี้ไม่ได้มาเลยสุดอะไรเส้นข้อมูลคู่ปอนอส่วนเราดูดีอ่ะไปนี่เนี่ยจะน้องมีนาการจะรอFacebook ก็ที่จะน้องมีมาเนี่ยนะแต่จะพูดว่ามาพม่า language ปีเรียกคำมาที่อัตยมยาเลยที่ว่าใครเจมพอลปีเรียกคำมาที่ชาดอที่ตายด้าน language ที่จะตายอันนี้ส่งกูปอนอที่จะน้องแต่จะเนี่ยดูดีมาเลยแค่คนรู้อะไรปอและชีมีมาเนี่ยมาพี่นี่ปีเด็กมาพัฒนาสกายยาพัฒนาปีตายยาสาเรื่องลูสาเรื่องจังหวะเด็กกูติดที่ชาอากูเกิดเป็นยาที่ยามานึงแกยี่แกนี่แกนั่งแกยี่เช่นเดียวตีไปด่าลูรีสลูชินอ่ะติดตัวน้ำไม่ชิวอะไรโมเฟนเนี่ยลูด่าเราไม่มาเข้าใจเอไอเนี่ยต้องมีความตีท้ายกูอ่ะลูกเมสุรากะอิมาเดมาสเวนบุกเข้าในที่ท้าพิจารณาลูกอันที่ยามยาไอ้คนนั้นลูกเล่าสัตว์ก็เป็นส่วนหนึ่งกูที่ได้หลานเองที่ยามไอ้ชีเอลจะนอทเองเนี่ยยามานึงแกยี่คอนเทนต์กูติดที่ชาตีนี่แกทีแกมีแกนอกแข่งชินีริวติชาติปีเอกมาพาตาสกาปาเวนชาดอริได้นะพาตาสกาดีกว่าโอ้ตุขานเนี่ยตุตีนี่เนี่ยตัวริกูปอนอกแข่งไปแล้วลูกตากาโอ้เซนตีเมลูก็ถึงมาไอปอนอก
ยามานั่งอยู่กับเว็บไซต์เฟซบุ๊กยังสิ่งการใช้ติดตัวเลยมาแต่เดี๋ยวนี้มันได้ใช่ไหมที่เอาเทมาพี่นายเนี่ยปูอมารีตูนารีทิ้งเฉยเลยปาเวนมาเลยแต่แต่เนี่ยจอชินีเนี่ยปูริวเปลี่ยนเชื่อไม่สุยဒီဓာတ်ပုံဟာတတိကျော်ရဲကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်မဲ့သူကိုတတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့လိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တူဉာဏ်ပညာအဖြစ်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။တတိမှာအချက်အလက်မှားတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message transmit forward ပို့တာကိုလည်းတခါတဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါတယ်။သာကလည်းမိခွန်းထုတ်စရာဖြစ်တယ်လို့ကိုရဲဝင်ပြောအောင်ကပြောပါတယ်
။ဒီအရင်ပလိပခတွေမှာဆိုလို့ရှိရင်တော့ဒီစောင်းစော်တဲ့လူတွေကဒီအဲ့လိုမျိုးအတုံးပြူပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားတော်ကနေပြီးတော့မှဖဲပါတာဝင်ဖဲပါတာဝင်တွေကတော့ဘာတွေပြင်ဆင်နေပါတယ်သူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါတယ်ဆိုတော့အကြောင်းအရာတွေမှာဟိုဒီ message ကို10ဦးစီညှဝေလိုက်ပါ15ဦးစီညှဝေလိုက်ပါလို့ဆိုတော့ဒီ fake message တွေကိုလည်းအဲ့အရာတွေကိုပြန်လည်းညှဝေပြီးတော့မှပြန့်နေတာရှိတယ်။အဲ့အရာတွေကိုတော့တားဆီးကောင်းတားဆီးပေးထိုင်လိုက်လို့တူတော်များမိကုန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေကိုအကောင်းမွန်တဲ့ message တွေကိုကြတော့ဘယ်လိုတားဆီးပေးနိုင်မှာလဲတကယ်တော့တားဆီးပေးနိုင်ရဲ့မလားဆိုတာကအပြစ်ပနာရှိရပါတော့ဆိုတော့အဲ့အရာတွေကတော့မိကုန်းထုတ်ချရပဲဆိုတော့ပထမဦးဆုံးအနေနဲ့ကျွန်တော်အားရှာလေးတွေ့ချင်ပါတယ
် Facebook လူမှုကွန်ရက်ပေါ်မှာလူမှုရေးရွေးကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဖဲအဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook တုံးတဲ့သူတွေသိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါရယ်အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြည့်နိုင်ဖို့ Facebook ရဲ့ Ad Library ဆိုတဲ့နေရာမှာ9နှစ်သိမ်းထားပေးမှာပါ
အဲ့ဒီအထက်နေတာကျွန်တော်တို့ကဒီကောင်းတယ်လို့ယူဆရတယ်ရေးပူအားဖြင့်ကောင်းတယ်လို့ယူဆရတယ်တကယ်တမ်းအဲ့လိုမျိုးဒီတည်င်းချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အနေရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရည်ရှိတဲ့page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကကြော်ညာလေးကြော်ညာတွေပို့တော့အဲ့လိုမျိုးဒါလုပ်ပြီးလို့ရှင်ပို့အဆင်ပြေမယ်လို့ကျွန်တော်လည်းညီမိပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အသက်အဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ဖြစ်ပါတယ် Facebook ပေါ်ကတည်င်းချက်လက်တွေမှန်မှန်မှန်စွာကို Boom AFP Fact Check နဲ့ Fact Crescendo ဆိုတဲ့မိတ်ဖက်အဖွဲ့၃ဘွဲကစစ်ပေးနေတာဖြစ်ပါတယ်အခု2020ခုနှစ်ဒုတိယ3လပတ်ထဲမှာအမုံပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ဖော်ပြချက်ပေါင်း 28,000 ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပထမ3လပတ်မှာလည်းအဲ့ဒီလိုဖယ်ရှားလိုက်တဲ့ဖော်ပြချက်ပေါင်းက 9,000 ရှိခဲ့ရာကဒုတိယ3လပတ်မှာတော့3သိန်းနီးပါးအထိများလာခဲ့တာပါရွေးကောက်ပွဲကာလမှာသူ့အမြင်ကိုယ်မြင်တွေကိုပွန့်ပွန့်လင်းလင်းလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ် ဒီလိုမျိုးအမြင်မတူတာတွေကိုတည်မှမပြတ်အောင်ဆိုပြီးထိ့ချုပ်တာမျိုးလက်ရှိအာဏာရအစိုးရအလိုကျကန့်သက်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ရှင်ကျွန်မဆွေမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဆန်ကိုရီးယားအနေနဲ့ဒီ K-pop ဖွဲ့ဖြစ်တဲ့ BTS ပြီးရင်ရပိုင်းမှာလည်းထုတ်လိုက်တဲ့တချင်းကအမေရိကန်ဘီလ်ဘော့ရဲ့ဟော့တ်အဖြစ်ဆုံးတေးတရာအစဉ်ကိုချက်ချင်းရောက်သွားပါတယ်ဒါကကိုရီးယားK-pop တချင်းတစ်ပုတ်အနေနဲ့ ဘီလ်ဘော့ရဲ့အကောင်းဆုံးစျေးမှာထိတ်ဆုံးရောက်တာပထမအဦးဆုံးဖြစ်ပါတယ်2013ခုနှစ်မှာစတင်ဖွဲ့စည်းတဲ့ BTS ဖွဲ့ဟာ K-pop ကိုအမေရိကန်ပြည်အရုံးနဲ့တကမာလုံးကိုအရှိန်ဟုန်ပြင်းပြင်းနဲ့ရောက်ရှိစေတာပါအောက်လ31ရက်နေ့မှာအခုသူတို့ထွက်သွားတဲ့ Dynamite ဆိုတဲ့တချင်းကအင်္ဂလိပ်ဘာသာနဲ့တပုံလုံးတည်ဆူထားတဲ့သူတို့အဖွဲ့ရဲ့ပထမအဦးဆုံးအင်္ဂလိပ်တချင်းနဲ့ဖြစ်ပါတယ် တချင်းထွက်တဲ့ပထမသတင်းတက်မှာပဲအမေရိကန်နိုင်ငံတစ်ခုထဲမှာရင်အွန်လိုင်းနားထောင်မှုပေါင်း 34 တန်းနဲ့ရောင်းချမှုပေါင်း 3000 ရှိပါတယ်။ဒီကဟော့တ်ဖြစ်ဆုံးတေးတရာအစင်းကတော့အမေရိကန်နိုင်ငံတွင်းမှာအွန်လိုင်းကနားထောင်မှုတွေရေဒီယိုလိုင်းတွေကထုတ်လွှင့်မှုတွေနဲ့တကယ့်တချင်းအွန်လိုင်းရောအပြင်မှာပါရောင်းချရမှုတွေကိုပေါင်းပြီးတော့တွေ့တာဖြစ်ပါတယ် အရင်ကတောင်ကိုရီးယားကဆိုရင်2019ခုနှစ်မှာအစောရဆိုင်ကကန်နမ်စတိုင်ဆိုတဲ့တချင်နဲ့ဘီလ်ဘော့ဒ်ဟော့တ်100ဆီမှာနံပါတ်1အထိအမြင့်ဆုံးရောက်ခဲ့ပူတာပါအခု BTS ရဲ့ဒိုင်နမိုက်တချင်ကယူတျူဘ်ဗီဒီယိုဝက်ဘ်ဆိုက်မှာလည်းတရက်ထဲမှာအထိအများဆုံးဗီဒီယိုဖြစ်တဲ့စံချိန်တင်သွားပါတယ်အဲ့ဒီတချင်က 24 နာရီအတွင်းမှာကြီးရှိမှုအချိန်ပေါင်း100တိတိတမတန်းနဲ့စံချိန်တက်တင်တာဖြစ်ပါတယ်We
have a new movie coming out in September a concert in October and a new album later this year
wow အခု ဒီနေ့ပါတဲ့ BTS ဖွဲ့ကသူတို့တချင်ဟာနေရာတိုင်းကလူတိုင်းအတွက်မျှော်လင့်ချက်သတင်းစကားကိုစောင့်ကြည့်ပေးလာပါတယ်လို့ပြောပါတယ်ပြီးတော့သူတို့ဒီ September မှာရုပ်ရှင်ကားတကားထွက်ပါမယ်အောက်တိုဘာလမှာဖေဖော်ဝါရီဝဲလုံးမယ်ဒီနှစ်ကုန်ပိုင်းမှာအခွေအစ်ထွက်ပါမယ်လို့သူတို့ဖွဲ့ကဂျွန်ခုတ်ကပြောသွားပါတယ် BTS ဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကမှာကျင်းပသွားတဲ့ MTV Video Guitar Super Woman Dynamite ဆိုတဲ့တချင်နဲ့ပထမအဆုံးချင်းဖျော်ဖြေသွားခဲ့တာပါ AI MTV Guitar Super Woman မှာသူတို့ကအကောင်းဆုံး Guitar အဖွဲ့စုအကောင်းဆုံး Pop အဖွဲ့စုအပါအဝင်ဆုလေးစုရရှိသွားပါတယ်ရှင်
To do what I do I need some idea of the threat we face
As I understand it we're trying to prevent World War 3
Warner Brothers ရုပ်ရှင်ထုတ်လို့ရတာထုတ်လို့ရိုက်ကူးတဲ့ထဲနဲ့ရုပ်ရှင်ကိုတော့ဥရောပနိုင်ငံတွေနဲ့တောင်ကိုရီးယားကနေဒါအစနဲ့နိုင်ငံပေါင်း 80 ကရုပ်ရှင်ရုံတွေမှာအော်ဂူလာကုန်ပိုင်းကပြသခဲ့ပြီးတော့ဝင်ငွေခန့်မှန်းချေ 53 တန်းနဲ့ဆောင်ဖွင့်ခဲ့တာပါဒီရုပ်ရှင်ကိုဒီနှစ်အတွင်းမှာဝင်ငွေအကောင်းဆုံးဖြစ်ဖို့မျှော်လင့်ထားပေမဲ့ကရောကအချိန်ကြောင့်ယုံတင်ဖို့အချိန်ချင်းရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ် ဒေါ်လာတန်းနေရာအကုန်ကြောင့်ခံနိုင်ကူခဲ့တဲ့ဒီထဲနဲ့ရုပ်ရှင်ကားမှာတော့ဂျွန်ဒေးဗစ်ဝါရှင်တန်ရောဘတ်ပက်တင်ဆန်နဲ့အလစ်ဇဘက်ဒက်ဘီကီတို့ပါဝင်ပြီးတော့သရုပ်ဆောင်ထားတာဖြစ်ပါတယ်ဒီကားထဲမှာမင်းနာဂျွန်ဒေးဗစ်ဝါရှင်တန်ကစီအိုင်အေထောက်လှမ်းရေးအေဂျင့်တူအနေနဲ့သရုပ်ဆောင်ပြီးတော့ကမ္ဘာပြတ်သုံးတဲ့အခြေအနေကိုတားဆီးဖို့နိုင်ငံတကာအဖွဲ့အစည်
ကုမ္ပဏီတွေအနေနဲ့ကဲယောဂအကန့်အသတ်တွေကြောင့်ရုပ်ရှင်ထုတ်လုပ်ပြသမှုတွေကိုဆိုင်းငံ့လာပြီးတချို့ဆိုရင်လည်းရုပ်တင်မဲ့ကောင်းကိုအွန်လိုင်းပေါ်မှာပြသတာမျိုးတွေလုပ်လာရတဲ့အခြေအနေဖြစ်ပါတယ်ဒါနဲ့လေရုပ်ရှင်ယုံကြည်တွေမှာတော့ယောဂကုသမှုကာကွယ်ရေးအစီအမံတွေအနေနဲ့ယုံတွေမှာလည်းဖြစ်မနေနှကောင်းစည်းတက်ရတာတွေရုပ်ရှင်ပြသမှုတစ်ခုနဲ့တစ်ခုကြားမှာယုံကိုအသေးချာစမ်းစင်ရှင်းလင်းတာတွေနဲ့ပုံမှန်အဖြစ်ယုံတွေမှာရှိမဲ့ပြည့်တတ်ကို90ရာခိုင်နှုန်းလောက်ပဲလက်ခံပြရတာတွေရှိပါတယ်။ရုပ်ရှင်ဈေးကွက်အကြီးဆုံးဖြစ်တဲ့အမေရိကန်နဲ့တရုတ်တို့မှာဒီသတင်းမှမှာထဲနဲ့ရုပ်ရှင်ကောင်းကိုပြသပါလိမ့်ရှင်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. စက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတနေ့လောကိုရုပ်ရောအသံရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာချိန်ခံပါတယ်။ VOA မြန်မာဝိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ပါ HARD hard go အခြေခံနဲ့ ATM အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hard time
ကိုတင်ပြပေးပါမယ် HARD hard ကခက်တာ TIME time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒီဘေကခက်တဲ့အချိန်ပေါ့ ATM ဆိုရဲ့တော့ white ဒီဘေကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်။ hard time အတုနဲ့ပတ်သက်လို့ George Crowe ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up.Since my father died 10 years ago.
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
Hard time နဲ့တွေ့ပြီ?
Give someoneA hard time.
So, the thing is, select him, yeah, Luvare. Salung Banga, G-I-V-E, give ga, bida, S-O-M-E-O-N-E, someone ga, utiao ye, ega de ku, de ka, H-A-R-D, hard ga, keta, T-I-M-E, tanga, chain, so, the quite kuni, tayai, tibe ga, ro, lud utiao ku, kekere, chain, bida, bo.EDM ဆိုရဲတဲ့ဝိုက်ဒီဘေကတော့လူတဦးတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကိုဆိုတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Crowe ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ငြိမ်ရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ခုဆက်လက်ကြင်ပြပြီးမှာကတော့
hard feelings
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကHARD hard ga keta majora FEELINGS feelings ga khanza jet dui so ro sakwai thun ye dai yai de be ga ro khet khe de khanza jet dui bo idiom so ro the white de be ga ro ma te da ma chin nat mu shi da lu tu ne tu u ja sait khu da ma kho ma pyo da sa ta phin go so lo da phit par deဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေရဲ့စီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
There's hard feelings between the two families as there's competition in doing business.
ကြုံကြိုက်တော့ hard feelings ရဲ့အရှိမ NO no ဆိုတာကိုထားပြီးတော့
no hard feelings.
ဆိုတဲ့အသုံးကိုလည်းတင်ပြပါရစီ။ကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။
John
and David argued yesterday, but there were no hard feelings between the two. They are as friendly as ever.
John and David do maniga ska mya ja le li. Da bi me lo thoro nu u ja sei ma so ja bu. Akhin a mi ma pyet ja bu lo David ya ba de. Uma go naw ta khaw na sin chi ja ya aw.
John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
Ku se le jin pya pi ma ga ro.
Hard to swallow.
Phit par de sa lung paung ga. H-A-R-D, hard ga kitta, D-O-2-S-W-A-L-L-O-W, swallow ga. Myo chara, so roz kwaith hunye taya dibe ga. Myo chaya kitta bo shin. Diniya ma tamma aphi no myo chaya kitta ha asa asa phipi me lu le. Idiom sure the white dibe ga ro, lud uri ne lekhambu kekhera gu suru da phip par de. Di dong ne patte lu, George gu pi de uma gu na sin ji ja ya aw.
It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမဲ့လို့လာစားကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
ခုနောက်ဆုံးတင်ပြပေးမှာကတော့
hard of hearing
ဖြစ်ပါလေစာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါလေနားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါလေ
My grandmother is hard of hearing, so I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်
My grandmother is hard of hearing, so I have to shout to make her understand what I want to say. A hard time. Give someone a hard time. Hard feelings. Hard to swallow. Hard of hearing.
Do ဖြစ်ကြပါလေ Now, the name of the idiom is the name of the idiom. The name of the idiom is the name of the idiom. The name of the
idiom is the name of the idiom. The name of the idiom is the name of the idiom. The name of the idiom is the name of the idiom. The name of the idiom is the name of the idiom. The name of the idiom is the name of the idiom.လူလူကျမ်းမာရေးကဏ္ဍမှာရင်းနှီးနှုံရမှုတွေလုပ်ပြီးနောက်လာမယ့်ကာယောဂအတွက်အသင့်ပြင်ထားကြဖို့တပြုတ်ရှုံကပကျမ်းမာရေးအဖွဲ့အခြေခံ Tedros Ghebreyesus ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံအများပြားဟာဆေးပညာရေးမှာတိုးတက်အောင်ကောင်းကောင်းလုပ်နိုင်ခဲ့ပေမဲ့ကူးစက်ယောဂဖြစ်ပွားမှုတုံ့ပြန်ဆောင်ရွက်ရမှာအဓိကကျတဲ့အခြေခံလူလူကျမ်းမာရေးစနစ်ကိုတော့ဆက်လျူရှုထားတာများနေတယ်လို့လည်းဝေဖန်ပါတယ်။ဂျာမနီဆေးအုံမှာဆေးကုသမှုခံယူနေတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်ရှိနာဗယ်နီရဲ့ကျန်းမာရေးအခြေအနေဟာတိုးတက်လာနေပြီးအခုဆိုတတ်ထားတဲ့ဆက်တွေပါဖယ်ရှားလိုက်ပြီဖြစ်ပြီးကိုရင်းအင်ဂါတွေလည်းပြန်ပြီးအလုံးလုံးနေပြီလို့ဆေးအုံကစင်ညာချက်ထုတ်ပြန်ပါတယ်။ဂျာမန်ဓာတ်ရုနဲ့ကျွမ်းကျင်သူတွေကသူဟာဆိုဗီယက်ရုရှားခေတ်ကတုံးတဲ့အာယွန်ဂျော့ထိကိုက်စေတဲ့နိုဗီ6အမျိုးအစားဓာတ်ရုအဆိပ်မိခဲ့တယ်လို့ပြောပေမဲ့ရုရှားဘက်ကတော့လက်မခံပါဘူး။နိုင်ငံတွင်ကိုဗစ် -19 ကူးစက်မှုမြင့်တက်လာနေတာကြောင့်နိုဗ ెంబ ာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲအတွက်ပထမဆုံးချိန်မဲဆွယ်စည်းရုံးမဲ့အစီအစဉ်ကိုပယ်ဖျက်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာက1918ယောက်ရှိပြီးသေဆုံးရသူက8ယောက်ရှိနေပါတယ်။ WikiLeaks website တည်ထောင်သူ Julian Assange ကိုအမေရိကန်နိုင်ငံကိုလွှဲပြောင်းပေးရင်တရားရုံးမှာကြားမှာဆစ်ဆင်းနေတာကို နောက်နှစ်အထိအချိန်ရှေ့ဆိုင်ပြဖို့အစမ်းချက်ရှေ့နေရင်လျှောက်ထားချက်ကိုဘရစ်တင်တရားသူကြီးကတနင်္လာနေ့မှာပယ်ချလိုက်ပါတယ်။အမေရိကန်အစိုးရရဲ့ဖိဝဲသတင်းတွေကိုဖောက်ထွင်းခိုးယူတဲ့ hackers တွေနဲ့ပူးပေါင်းပြီး WikiLeaks website ပေါ်မှာပေါ်ပြခဲ့တဲ့အတွက်အစမ်းချက်ကိုတရှိုလုံးမှုနဲ့အမေရိကန်အစိုးရကဆွဲချက်တင်ထားတာပါ။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီလိုမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ဗျာတက်ပါ
This program has come to you from the Voice of America, Washington.